ဒီနေ့ဇန်နဝါရီလ9ရက်နေ့ဟာရန်ကုန်တက္ကသိုလ်ကျောင်းသားတက်မကတက္ကသစတင်ဖွဲ့စည်းတဲ့83နှစ်မြောက်နေ့ဖြစ်ပါတယ်။ဒီနေ့ကျင်းပတဲ့တက္ကသဖွဲ့စည်းခြင်းဂုဏ်ပြုပွဲအခမ်းအနားကိုရန်ကုန်တက္ကသိုလ်ဝင်းအတွင်းကဥချစ်လက်ဖက်ရည်ဆိုင်မှာကျင်းပခဲ့တာပါ။ဒီပွဲကျင်းပတဲ့ဒီနေ့မှာပဲသတ္တနိကဗေဒဘာသာရပ်တင်ကြားတဲ့ဆရာတက်နိုင်ရေးသားတဲ့ရန်ကုန်တက္ကသိုလ်ကျောင်းသားတက်မကသူမဟုတ်ခွတ်တော်စာအုပ်မိတ်ဆက်ပွဲအခမ်းအနားကိုပါတပါတယ်ကျင်းပခဲ့တာပါ။ရန်ကုန်တက္ကသိုလ်ကိုအင်္ဂလိပ်ဆိုးရလက်အောက်ကျရောက်နေတဲ့အချိန်1920ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးရန်ကုန်တက္ကသိုလ်ကျောင်းသားတက်မကကို1932ခုနှစ်ဇန်နဝါရီလ9ရက်နေ့မှာဖွဲ့စည်းခဲ့တာလို့သိရပါတယ်။ရန်ကုန်တက္ကသိုလ်ကျောင်းသားတက်မကသို့မဟုတ်ခွတ်တော်စာအုပ်ရေးသားသူရန်ကုန်တက္ကသိုလ်ကသတ္တနိကဗေဒတင်ကြားသူဆရာတက်နိုင်ကကျောင်းသားတက်မကတက္ကသဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့မှုတွေဘူချိုးအောင်ဆန်းဟာတက်မတော်ရဲ့ဖခင်ဖြစ်တာကြောင့်ကျောင်းသားတက်မတော်နဲ့ခွတ်တောင်းဟာရံဘတ်မဆောင်ပဲတစိတဝမ်းနဲ့ဆိုတဲ့သဘောနဲ့အဲ့ဒီစာအုပ်ကိုရေးသားဖြစ်ခဲ့တာလို့ပြောပါတယ
်တက်မတော်ရဲ့ကျောင်းသားတက်မကရဲ့ခွတ်တောင်းရင်ဟာတသားတည်းပါလားဆိုတာကိုကျောင်းသူကျောင်းသားတွေတက်ကုတ်ကျောင်းသူကျောင်းသားတွေအားလုံးကိုသိစေချင်မြမတက်မတော်ကလည်းတကယ်တကယ်ကျောင်းသားတက်မကဥက္ကဋ္ဌလုပ်ခဲ့မှုတွေဗိုလ်ချုပ်အောင်ဆန်းကစတဲ့မွေးဖွားခဲ့တဲ့အတွက်ကြောင့်ကျောင်းသားတက်မကနဲ့တက်မတော်ခွတ်တောင်းရင်ဟာတစိတဝမ်းနဲ့လို့ကျွန်တော်ခံယူချက်နဲ့မြင်အောင်ကျွန်တော်ဒီစာအုပ်ကိုရေးခြင်းဖြစ်ပါတယ်
ခုခေတ်ကာလမှာအရင်ကလိုတက္ကသိုလ်ကြီးတစ်ခုထဲမှာကျောင်းသားတွေစူးစီးပညာမသင်ကြားနိုင်ပေမဲ့တမိုင်းအစဉ်လာကြီးမားတဲ့ရန်ကုန်တက္ကသိုလ်ကျောင်းသားတက်မကရဲ့စိတ်ဓာတ်တွေစီးစင်းနေစေလို့ယုံကြည်ကြောင်းဒီနေ့တက္ကသပွဲကိုတက်ရောက်လာတဲ့စီးပွားရေးတက္ကသိုလ်ကျောင်းသားတက်မကအဖွဲ့ဝင်ကိုစီသူမောင်ကပြောပါတယ
်တက္ကသိုလ်မျိုးမှာအခုကျွန်တော်တို့ကမတူကွဲပြားတဲ့မျိုးပြင်တွေကတက္ကသိုလ်တွေမှာတက်နေရပေမဲ့လို့ကျောင်းသားတက်မကရဲ့စိတ်ဓာတ်အစဉ်လာတမိုင်းကျောင်းတွေကအဲ့ဒီမျိုးပြင်တွေအထိကိုကျွန်တော်တို့လက်ရှိမျိုးသက်အထိကိုရှိနေတာကိုလည်းတွေ့ရပါတယ်အဲ့တော့ဒီနေ့ဟာရန်ကုန်တက္ကသိုလ်ကျောင်းသားတက်မကရဲ့ဝင်းနေ1932ခုနှစ်ကနေစပြီးတော့2014ခုနှစ်နှစ်ကာလတက်တန်းအပြင်83နှစ်ပြည့်သွားတဲ့နေ့တစ်နေ့မှာခွိုက်လို့ထွက်ပေါ်လာတဲ့ဒီစာအုပ်လေးကျေးဇူးပါကျွန်တော်တို့မျိုးသက်တွေအများကြီးတန်ဖိုးရှိတယ်လို့ကျွန်တော်ယူပါတယ
်တက္ကသိုလ်တက္ကသိုလ်ဆရာများတက်မကအဖွဲ့ဝင်ဆရာဒေါက်တာအာကာမိုးကကျောင်းသားတွေတိုင်းပြည်အတွက်ဆွန့်လွတ်ဆောင်ရွက်ခဲ့ပုံကိုခွတ်တောင်းကဗျာနဲ့ခုလိုဖော်ညွှန်းဂုဏ်ပြုခဲ့ပါတယ
်ပြည်သူတွေအန်ကြိုက်ပြီးတိတ်တိတ်ငိုခဲ့ရတယ်ခွတ်တောင်းဆိုတာနှိပ်စက်ခံပြည်သူတွေရဲ့ခံကြုတ်တွေပြည်သူတွေကြားခဲ့တဲ့ချွဲတွေသွဲတွေကိုတုတ်ပေးဖို့ခွတ်တောင်းဆိုတာမော်ကုန်းဝင်တစိမ့်နဲ့ဂုဏ်ပြုခံပစ္စမန်တသားမဟုတ
်88မျိုးဆက်ငင်းချင်းရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကဦးစောစောမင်းကရှလေးလုံးအရေးတော်ပုံနောက်ပိုင်းကလေးကစနစ်တကျမဖွဲ့စည်းနိုင်ခဲ့တဲ့ကျောင်းသားတက်မကတွေကိုအခုလိုလွတ်လပ်မှုတွေရှိလာတဲ့ခေတ်မှာပြန်လည်ပေါ်ပေါက်လာမယ့်အရေးရောင်တွေမြင်တွေ့ရတဲ့အတွက်အားတက်မိကြောင်းပြောပါတယ်
။ကျောင်းတိုင်းမှာဆက်တော့ပြောလို့တရားဝင်ယက်တီကွန်လည်းမရခဲ့တဲ့လို့အဲ့လိုကျောင်းသားအများစုကိုကိုယ်စားပြုတဲ့ကျောင်းသားတွေရဲ့စန္ဒမင်းနဲ့ရွေးချယ်တင်မြှောက်တဲ့တက်မကကိုယ်စားလှယ်ကိုရွေးချယ်ခွင့်လည်းမရရှိခဲ့ဘူး။ဒီနေ့ဒီအချိန်မှာတော့အခုဒီကိုကျော်ကိုကိုတို့ကိုဒီငင်းလင်းတို့ကိုစီသူမောင်တို့ပေါ့နော်ကျွန်တော်တို့ရဲ့နောက်မျိုးဆက်တွေသူတို့တွေချိုးကန်းနေတာကိုတွေ့ရတယ်ကျွန်တော်တို့တွေလည်းဒီအပေါ်မှာအပြည့်အဝခောက်ခံအားပေးတယ
်ဒီနေ့ကြားရောက်တဲ့ရန်ကုန်တက္ကသိုလ်ကျောင်းသားတက်မကတရားဝင်ဖွဲ့စည်းတဲ့83နှစ်မြောက်နေ့အခမ်းအနားကိုတက်ရောက်လာသူတွေကကျောင်းသားတက်မကတွေပြန်လည်ပေါ်ပေါက်လာဖို့အတွက်ဝိုင်းဝန်းဆောင်ရွက်ကြဖို့တိုက်တွန်းပြောကြားခဲ့တာတွေတွေ့ရပါတယ်ခင်ဗျာ